Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်ဇူလိုင်လ9ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မြထွေးပါမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လုံမှုတွေတိုးပြီးတော့လှုပ်လာနေတဲ့အပေါ်ဂျပန်နိုင်ငံကဖြစ်တင်ရှုတ်ချလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံသမရရွေးကောက်ပွဲမှာတော့ဒီရှင်ပြိုင်ခဲ့ကြတဲ့ကိုယ်စားလှယ်နှစ်ဦးစလုံးကသူတို့အနိုင်ရနေတယ်လို့ကြေညာနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့ဒီကနေ့ထိုးစစ်ဆင်မှုအတွင်းမှာလူ24ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အာတမလောဟာပီခိုင်းစီခြင်းနဲ့ခစ်တဲ့ခြေကျွံပြုတ်ခိုင်းစီခြင်းတွေကိုမြန်မာစစ်တပ်ကရောလက်နက်ကင်တပ်တွေဘက်ကပါလှုံ့ဆော်နေကြဆဲပါလို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။
The government of Burma undertook efforts to improve anti-trafficking response, but some military officials and insurgent militia continue to subject
American Democrat attack လွတ်တော်အမှ Benjamin Karen ရဲ့ပြောကြားချက်ပါအပြည့်စုံကိုသတင်းနေကြီးညာပြီးမှအရင်ဆုံးတင်ပြပေးပါမယ်။ဒီနောက်မှာတော့ကမ္ဘာဖလားဘောလုံးပွဲမှာအင်ရှင်ဘရာဇီးလ်တို့မရှုမလရေးနှိမ့်ခဲ့တဲ့အပေါ်ဘရာဇီးပွဲကြည့်ပရိသတ်တို့ဘလို့ရင်ဆိုင်ခဲ့ကြပါသလဲဆိုတာနဲ့အတူတရုတ်တို့ကကုန်သွယ်ရေးအတွက်ပိုးလန်းမာကြီးတွေကိုအသစ်တစ်ပန်းဖော်ဆောင်လာတာရဲ့ရိုက်ခတ်မှုတွေကိုလည်းဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကကြီးညာပေးကြမှာပါရှင
်။မြောက်ကိုရီးယားနိုင်ငံကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်တွေကိုတာတိုပစ်ဒုံးကျည်နှစင်းစမ်းသပ်ပစ်လွတ်ခဲ့တာမှာတောင်ကိုရီးယားတို့ကဒီအရှိပင်လယ်နောက်ဂျပန်ကနေပြီးတော့ဂျပန်ပင်လယ်လို့အသီးသီးခေါ်ကြတဲ့ပင်လယ်ရေပြင်နဲ့ဒုံးကျည်တွေကျသွားခဲ့ပါတယ်။အဲ့ဒီစမ်းသပ်မှုကိုဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုဟီရှိဒါဆူဂါကပြစ်တင်ရှုတ်ချပါတယ
်။ 今回の発射は申し上げましたように今日までの国連ポリ決議これ違反である。
ဒီဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာဒီကနေ့အထိချမှတ်ထားတဲ့ကုလသမဂ္ဂတန်ခတ်ရေးယူမှုကိုချိုးဖောက်တာဖြစ်ပါတယ်။ကျွန်တော်တို့ကန့်ကွက်နေတဲ့ကြားကပဲမြောက်ကိုရီးယားကအခုလိုဒုံးကျည်တွေစမ်းသပ်ပစ်လွတ်တာကိုကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်လို့မစ္စတာဆူဂါကပြောသွားတာပါ။အခုဒီချိန်နဲ့ဆိုရင်ဒီသတင်းနှစ်ပတ်တောင်မရှိတဲ့အချိန်တွင်းမှာမြောက်ကိုရီးယားက၄ချိန်မြောက်ဒုံးကျည်ပစ်လွတ်စမ်းသပ်တာဖြစ်ပါတယ်။အနောက်ပိုင်းဟွာဟေးပြည်နယ်ကနေဒီကနေ့ပြစ်လွတ်စမ်းသပ်ခဲ့တဲ့စကဲလိုယူဆရတဲ့ဒုံးကျည်တွေဟာကီလိုမီတာ900လောက်အကွာအဝေးအထိရောက်နိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂရဲ့တန်ခတ်ရေးယူမှုကိုအံတုပြီးဒုံးကျည်ပြစ်လွတ်စမ်းသပ်တာတွေကိုမကြသေးခင်ကသတင်းပတ်တွေအတွင်းမှာပဲဒီမြောက်ကိုရီးယားကတိုးလှုပ်လာခဲ့ပြီးတင်းမာမှုရောကြစေရေးသဘောတူညီချက်တစ်ရက်ကိုတောင်ကိုရီးယားကလက်ခံလာစေဖို့တွန်းအားပေးနေပါတယ်။အဲဒီကမ်းလှမ်းချက်ကိုတောင်ကိုရီးယားကပယ်ချထားပြီးတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းရေးအရင်ဆုံးခိုင်မာအောင်လုပ်ပြရမယ်လို့ဆိုပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားထိတိုက်ပရိပခဖြစ်မယ်ဆိုရင်တေချာပေါက်ကိုဘေးအန္တရာယ်ကျရောက်လိမ့်မယ်လို့နှစ်ပတ်လည်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲဖွင့်ပွဲမှာတရုတ်သမ္မတရှီကျင်းဖင်ကပြောလိုက်ပါတယ်
။中美合作可以办成有利于两国和世界的大事。
တရုတ်အမေရိကန်ပူးပေါင်းဆောင်ရွက်မှုဟာအရေးပါတဲ့အောင်မြင်မှုဖြစ်နိုင်ပြီးနှစ်နိုင်ငံစလုံးနဲ့ကမ္ဘာကြီးအတွက်အကျိုးဖြစ်နိုင်ပါတယ်။တရုတ်အမေရိကန်ထိတ်တိုက်ပရိပခဖြစ်တာကတော့နှစ်နိုင်ငံလုံးအတွက်ကောကမ္ဘာကြီးအတွက်ပါဘေးအန္တရာယ်ပါပဲ။ဒီအခြေအနေတွေအောက်မှာကျွန်တော်တို့နှစ်နိုင်ငံလုံးဟာခက်ဝေးဝေးကိုလှမ်းမြော်ကြည့်သင့်ပြီးထိတ်တိုက်ရင်ဆိုင်တာကိုရှောင်ပြီးတော့ပူးပေါင်းဆောင်ရွက်ခိုင်မာအားကောင်းအောင်လုပ်သင့်ပါတယ်လို့တရုတ်သမ္မတရှီကျင်းဖင်ကပြောသွားတာပါ။ပေကျင်းမြို့တော်မှာဒီကနေ့စတင်တဲ့နှစ်ရက်ကြာဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေအထူးအလေးထားဆွေးနွေးကြမှာပါ။တရုတ်သမ္မတရဲ့သဘောထားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အမေရိကန်ဗန်နာရေးဝန်ကြီးဂျက်လူးတို့ကလည်းထပ်တူပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်ကိုထိန်းချုပ်ဖို့ကြိုးစားနေတာမဟုတ်ဘဲနဲ့တရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းတည်ငြိမ်ချမ်းသာကြွယ်ဝပြီးဒေသတွင်တည်ငြိမ်ရေးအတွက်လှုံ့ဆော်ပေးနိုင်ဖို့မျှော်လင့်ပါတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအကြိမ်နဲ့ရှင်ပြိုင်ခဲ့ရတဲ့သမရရွေးကောက်ပွဲအတွင်းဒီရွေးကောက်ပွဲဝင်သူသမရကိုစလေလောက်နှစ်ဦးစလုံးကအနိုင်ရတယ်လို့ဒီကနေ့ကြေညာခဲ့ကြတာကြောင့်နိုင်ငံရေးရှေ့မတိုးနောက်မဆုတ်ဖြစ်မဲ့အခြေအနေစီကိုဦးတည်သွားနေပါတယ်။မဲအရေးအတွက်80ရာခိုင်နှုန်းကျော်ကိုရေးတွက်ပြီးချိန်မှာဒီကနေ့ထွက်လာတဲ့တရားဝင်မဟုတ်သေးတဲ့ရလဒ်တွေအရဂျကာတာအုပ်ချုပ်ရေးမှူးကောင်ဂျိုကိုဝီဒိုဒိုကဗိုလ်ချုပ်ကြီးဟောင်းပရာဘိုကိုစူပီယန်တိုးကိုမဲအရေးအတွက်900ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။ ဂျိုကိုဝီလိုတည်ကြတဲ့ဝီဒိုရိုကသတင်းစာရှင်းလင်းပွဲတစ်ခုမြင်မြန်လုပ်ပြီးတော့သူ့ကိုယ်သူအနိုင်ရသူအဖြစ်နဲ့ကြေညာလိုက်တာပါ။ဒါပေမဲ့သိမကြခင်မှာပဲဆူပီန်ဒိုကလည်းသူဟာလူလူရဲ့ထောက်ခံမှုနဲ့အခွင့်အာဏာလွှဲအပ်မှုကိုအနိုင်ရခဲ့ပြီးဆိုတာကိုသူ့မဲဆွယ်စီယုံကြီးအဖွဲ့ကကောက်ယူတဲ့လူလူစစ်တမ်းအရာပြသနေတယ်လို့လူလူစည်းဝေးပွဲတစ်ခုမှာပြောခဲ့ပါတယ်။ကမ္ဘာဒုတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့အကြိတ်နယ်ဖြစ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့မဲဆန္ဒရှင်တန်ပေါင်း190မဲပေးခဲ့ကြပါရဲ့ရှင်
။ဂျပန်နိုင်ငံအိုကီနာဝါကျွန်းတောင်ပိုင်းမှာမိုးအကြီးကျယ်ရွာချပြီးတဲ့နောက်တိုင်ဖွန်းမုန်တိုင်းနီရိုဂူရီဟာဂျပန်ရဲ့လူဦးရေထူထပ်တဲ့နေရာတွေကိုဥတီရွေလျားနေပါတယ်။လူ2ဦးသေဆုံးခဲ့ပြီးအနည်းဆုံးလူ28ဦးကိုဒဏ်ရာရစေခဲ့တဲ့အဲ့ဒီမုန်တိုင်းဟာအိုကီနာဝါကိုဒီကနေ့တိုက်ခိုက်ခဲ့ပြီးအိမ်ပေါင်း9,200ကိုမီးလျှက်စစ်မီပြတ်တောက်စေခဲ့ပါတယ်။အပြော့သွားပင်မဲ့လည်းနီရိုဂူရီဟာလေတိုက်နှုန်းတစ်နာရီကိုမိုင်100နီးပါးနဲ့ဆက်လက်တိုက်ခိုက်နေဆဲဖြစ်ပါတယ်။အခုခါမှာတော့တကယ်စိုးရိမ်ရမှာကတဖြည်းဖြည်းရွေလျားနေတဲ့မုန်တိုင်းကြောင့်အကြီးအကျယ်မိုးရွာချမှုပါပဲ။တိုကျိုမြို့တော်နဲ့အိုဆာကာမြို့နာကဂျပန်ကျူရှူးကျွန်းမှာဂျာတာပရင်းနေအတွင်းမှာမိုးရေချိန်17လမကျော်လောက်ရွာသွန်းနိုင်တယ်လို့မိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်။ဒီမုန်တိုင်းဟာဂျပန်ရဲ့မိုးရာသီကုန်ဆုံးချိန်မှာတိုက်တာဖြစ်ပြီးမြေပြိုမှုတွေရေကြီးမှုတွေဖြစ်ပွားနိုင်ပါတယ်။နှစ်စဉ်ဂျပန်ဟာတိုင်ဖုန်းမုန်တိုင်းကိုမကြာခဏတိုက်ခိုက်ခံရပေမဲ့ဒီဇူလိုင်လအစောပိုင်းမှာတိုက်တဲ့မုန်တိုင်းကတော့ပုံမှန်မဟုတ်ပါဘူးခင်ဗျာ။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးတို့ကဒီကနေ့ဆက်ပြီးတော့စစ်ဆင်တိုက်ခိုက်နေတာနဲ့အမျှလူပေါင်း24ယောက်ထဲမှနေသေဆုံးခဲ့ရပါတယ်။ပါလက်စတိုင်းတို့ကအစ္စရေးပြည်မတ်တွေကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အခုလိုစစ်ဆင်တိုက်ခိုက်နေတာပါ။ဂါဇာဒေသတစ်လျှောက်ကမြို့အများပြားကိုပစ်မှတ်ချပြီးအင်ကာနဲ့ဗုဒ္ဓဟူးနေ့တွေမှာတိုက်ခိုက်မှုတွေကြောင့်လူ23ယောက်လောက်သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါရတယ်။တိုက်ခိုက်မှုကြောင့်လူ100ကျော်ဒဏ်ရာရခဲ့တယ်လို့ပြည်သစ်သတင်းဌာနကဆိုပါရတယ်။စစ်စင်ရေးကိုမြေပြင်တိုက်ခိုက်မှုတွေအထိချက်ထွင်သွားပွဲရှိတယ်လို့အစ္စရေးကအရေးမို့ပြောထားတာပါ။ပရိပတ်ခါမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့လက်စားချေတာဒါမှမဟုတ်လက်တုံပြန်တာထက်လက်တွေ့ကျပြီးတော့အလင်းစလိုမဟုတ်တဲ့နည်းလမ်းနဲ့လှုပ်ဆောင်သင့်တယ်လို့ဂျာမနီနိုင်ငံမှာဒီကနေ့ထုတ်တဲ့သတင်းစာတစ်စောင်ထဲမှာအမေရိကန်သမ္မတဘရက်အိုဘားမားကစောင်းမတစ်ပုတ်ရေးသားပြီးတော့ပြောထားပါတယ်။နိုင်ငံအဖြစ်ကိုအမေရိကန်ကထောက်ခံတယ်ဆိုတာမစ္စတာအိုဘားမားကထပ်ပြောထားပြီးတော့ငြိမ်းချမ်းရေးအတွက်စွန့်စားလှုပ်ဆောင်ရမှာရှိတယ်ဆိုတာကိုလက်ခံရေးနှစ်ဖက်စလုံးအနေနဲ့အသိပြင်ထားကြဖို့ဒီ site ဂျာမန်သတင်းစာပါစောင်းပါမှာအမေရိကန်သမ္မတကပြောထားတာပါရှင်။
အာဖဂန်နစ္စတန်ကအငြင်းပွားမှုဖြစ်နေတဲ့ဒုတိယအကြော်သမ္မတရွေးကောက်ပွဲကမဲမတမာမှုစုံစမ်းစစ်ဆေးတဲ့ကိစ္စကိုဆက်လက်လှုပ်ဆောင်ဖို့သမ္မတအိုဘားမားကရှင်းပြရင်သူနှစ်ဦးကိုဖုံးဆက်ပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေဒါမှမဟုတ်ဖွဲ့စည်းပုံကိုကျော်လွန်လှုပ်ဆောင်မယ်ဆိုရင်တော့စစ်တမ်းကြောင့်ကျေမွနေတဲ့တိုင်းပြည်မှာအမေရိကန်ပေးနေတဲ့အကူအညီတွေရပ်တန့်သွားမယ်လို့အိုဘားမားကအဗ်ဒူလာနဲ့အာရှက်ဂန်နီတို့ကိုဖုန်းခေါ်သတိပေးလိုက်ပါတယ်။ဇွန်လ14ရက်ကကျင်းပတဲ့ဒုတိယအကြော်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းဖို့ကပူးမျိုးတော်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာတွားရောက်ဖို့ရှိပါတယ်။မနေ့ကတော့အဗ်ဒူလာကဒူသားလင်တန်တရာဖြစ်ဖွယ်မရှိအနိုင်ရသူဖြစ်တဲ့ကလင်ကကျအစိုးရကိုလုံးဝလက်မခံဘူးလို့ပြောဆိုထားပါဗျ။သူတခုခုမလုပ်ခင်မှာမစ္စတာကယ်ရီနဲ့တွေ့ဆုံမယ်လို့လည်းပြောပါဗျ။အဗ်ဒူလာနဲ့အတူရွေးကောက်ပွဲဝင်သူတဦးအပါအဝင်ထောက်ခံသူတချို့ကတော့စင်ပြိုင်အစိုးရဖွဲ့မယ်လို့ချိန်ချောက်ခဲ့တဲ့အတွက်အမေရိကန်တာဝန်ရှိသူတွေရဲ့အပြင်းထန်ဝေဖန်တာကိုခံခဲ့ရပြီးမတည်ငြိမ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါဗျ။
ဩစတြေးလျနိုင်ငံကနေရက်ပြန်ပို့ခံရတဲ့သီရိလင်္ကာနိုင်ငံကဒုက္ခသည်တွေကိုဩစတြေးလျအာဏာပိုင်တွေကလူသားဆန်ဆန်ဆက်ဆံခဲ့တာမရှိဘူးလို့ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ဩစတြေးလျဘက်ကပြန်လည်ငင်းဆန်လိုက်ပါတယ်။သီရိလင်္ကာဆင်ဟာလီ38ယောက်နဲ့တမီးလူမျိုး4ယောက်ကိုသူတို့ရဲ့နေရက်ရင်ကိုပြန်ပို့ခဲ့ပြီးတရက်အကြာမှာပဲဒုက္ခသည်တွေကဒီဩစတြေးလျလူဝင်မှုကြီးကြပ်ရေးအရာရှိတွေဟာသူတို့ကိုလေဘင်းကနေအတင်းဆွဲပြီးတော့ဒုထောက်ထိုင်ခိုင်းတာခွေးစာလောက်တောင်မှမကောင်းတဲ့ပေါင်မုတ်တစ်ချက်လောက်ကိုပဲကျွေးတာအပြင်ဖျားနာတဲ့အခါမှာလည်းဆေးကုပေးတာမျိုးမရှိဘူးလို့ပြောဆိုခဲ့တာပါ။ဩစတြေးလျလူဝင်မှုကြီးကြပ်ရေးဌာနဝန်ကြီး Scott Morrison ကတော့ဒီဆွဆွဲချက်တွေဟာတိတ်ကိုထိုးနှက်ရရောက်တယ်လို့ဆိုပြီးလုံးဝမဟုတ်တဲ့ညောင်းညင်းဆန်ထားပါတယ်။ဩစတြေးလျနိုင်ငံကိုအလွယ်တကူဝင်ရောက်နိုင်တယ်လို့ယူဆပြီးတော့စွန့်စားထွက်လာကြတဲ့ဘသူကိုမှလက်ခံမှာမဟုတ်ဘူးလို့လည်းသူကပြောသွားပါတယ်။ အများအပြားပြည်နယ်ရေကြောင်းကနေဆွန့်စားထွက်လာကြတဲ့သတိလင်္ကာနိုင်ငံကလူတွေဟာလောက်ကိုင်းတွေရှာဖွေဖို့တိုင်းပြည်ကထွက်ခွာသွားသူတွေဖြစ်တယ်လို့သတိလင်္ကာဆိုရကပြောပေမဲ့လို့လူခွင့်ရေးအဖွဲ့တွေကတော့ဒီလူတွေဟာသတိလင်္ကာစစ်တပ်ရဲ့နှိပ်စက်ညှဉ်းပန်းမှုအထက်အဓမ္မပြုကျင့်မှုနဲ့တခြားသောအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတဲ့နိုင်ငံရေးဒုက္ခသည်တွေဖြစ်တယ်လို့ဆိုပါတယ်ဩစတြေးလျဟာသူ့ရဲ့တင်းမာတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကြောင့်နိုင်ငံတကာရဲ့စောင့်ကြည့်ဝေဖန်မှုတွေကိုပို့ပြီးတော့ခံလာနေရပါတယ်ရှင်
။မြန်မာစံတော်ချိန်ဗိုလ်တပုနေ့မနက်ပိုင်းကကစားခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲ semi final ပထမပွဲကတော့ကမ္ဘာဖလားဘောလုံးပြိုင်ပွဲတမိုင်းတစ်လျှောက်စံချိန်ချိုးသွားခဲ့တဲ့ပွဲတစ်ပွဲဖြစ်ပါတယ်။ဂျာမနီအသင်းဟာအင်ရှင်ဘရာဇီးအသင်းကို9ဂိုးတကိုးနဲ့အပြတ်သတ်အနိုင်ရပြီးဘောလုံးပွဲကိုတက်ရောက်သွားပါပြီ။ဂျာမနီကတွင်းခဲ့တဲ့ဂိုးအရေအတွက်ဟာကမ္ဘာဖလား semi final ပွဲတွေမှာအသင်းတစ်သင်းတည်းကတွင်းခဲ့ယူခဲ့တဲ့အများဆုံးဂိုးအရေအတွက်ဖြစ်ပါတယ်။ဘရာဇီးအသင်းအတွက်ကတော့နှစ်ပေါင်း80အတွင်းဒီလောက်ဂိုးအရေအတွက်နဲ့ရှုံးနိမ့်တာဟာပထမဆုံးပါပဲ။ဒါ့အပြင်1985ခုနှစ်ကတည်းကဆိုရင်အင်ကွေးမှာရှုံးနိမ့်ခဲ့ရတဲ့ပထမဆုံးပွဲလည်းဖြစ်ပါတယ်။ဂျာမနီအသင်းကအစောပိုင်းကတည်းကပွဲကိုအလွယ်တကူအသာစီးရခဲ့ပြီးမိနစ်30အတွင်းမှာ5ဂိုးသွင်းယူခဲ့ပါတယ်။ဂျာမနီအသင်းအတွက်အခုချိန်ဆိုရင်8ချိန်မြောက်ဘောလုံးပွဲကိုတက်နိုင်လိုက်တာပါ။မြန်မာစံတော်ချိန်ကြာတာပရီးနေ့မနက်စောပိုင်းမှာအာဂျင်နီနာအသင်းနဲ့နယ်သာလန်အသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေနဲ့ကိုငိမ့်ချန်းတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုတွေတိုးတက်လာအောင်မြန်မာအစိုးရကအားထုတ်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေဘက်ကတော့အာဓမအလုတ်ခိုင်းစေမှုနဲ့ကလေးစစ်သားစုဆောင်းမှုတွေလုပ်နေဆဲပဲလို့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နေတဲ့အမေရိကန်အစိုးရတာဝန်ရှိသူကပြောခဲ့ပါတယ်။အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီမှာအရှေ့အာရှနဲ့ပစိဖိတ်ဒေသမှာအတ္တမလှုပ်အားပေးမှုနဲ့လှုပ်အားပေးခိုင်းစေမှုနဲ့ခေတ်သစ်ကြီးကျွံတပွဲခိုင်းစေခံရမှုတိုက်ဖျက်ရေးဆန်ရကြားနာပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုဆွေးနွေးသွားခဲ့တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့တာယာဒူစောင့်ကြည့်အစ်စ်မှာရှိနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတွေအနေနဲ့တိုးတက်မှုမရှိဘူးဆိုရင်တရား3အဆင့်ကိုရှော့ချမယ်လို့ကြားနာပွဲသဘာပတိကလည်းပြောကြားသွားပါတယ်။အပြည့်အစုံကိုမဆုမရမွန်ကတင်ပြထားပါတယ်ရှင
်။လူကုန်ကူးမှုဟာခေတ်သစ်ကြေကျွအဖြစ်သွတ်သွင်းမှုဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းမှာဆက်လက်ရှိနေတဲ့အတွက်ဘလို့မှလက်မခံနိုင်ဘူးလို့ကြားနာပွဲသဘာပတိအဖြစ်ဆောင်ရွက်တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ဂျမင်ကာတင်ကပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာအမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတန်တမန်လူးဝစ်ဒီဘက်ကာမြန်မာနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရောထွေးနေတာတွေ့ရတယ်လို့ခုလိုထွက်ဆိုခဲ့ပါတယ်
။ Elsewhere we see mixed efforts. The government of Burma undertook efforts to improve anti-trafficking response, but some military officials and insurgent militia continued to subject civilians to forced labor and to recruit child soldiers. We're lending our support to
လူကုန်ကူးမှုပပျောက်ရေးတုံ့ပြန်ဆောင်ရွက်မှုတွေကိုတိုးတက်မှုရှိဖို့မြန်မာအစိုးရကအားထုတ်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့စစ်တပ်အရာရှိတချို့နဲ့လက်နက်ကိုင်အဖွဲ့တွေကအရက်သားတွေကိုအဓမ္မလိုအားစီခိုင်းတာကလေးတွေကိုစစ်သားအဖြစ်စုဆောင်းတာတွေဆက်လက်ရှိနေစေဖြစ်ပါတယ်။တင်နန်းပေးမှုတွေနှစ်နိုင်ငံပူးတွဲအစီအစဉ်တွေလုပ်ပြီးမြန်မာနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်မှုတွေကိုအမေရိကန်အစိုးရကအကူအညီပေးနေပါတယ်
။အမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့စစ်ဖက်ဆက်ဆံရေးတိုးမြှင့်မှုစဉ်းစားနေခြင်းမျိုးမှာကလေးစစ်သားတွေကိုစစ်တပ်ကအသုံးပြုနေစေပြဿနာကိုအမေရိကန်ကမြန်မာအစိုးရကိုထောက်ပြဆွေးနွေးခဲ့သလားဆိုတာကိုလည်းကြားနာပွဲမှာ Florida ပြည်နယ် Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကမေးပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးစကော့တ်မာဆီယယ်ကတော့ဒီပြဿနာကိုအမေရိကန်ကအလေးအနက်ထားတယ်ဆိုတာအသေးအချာသိအောင်ပြောထားပါတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ
်။ Senator, yes, very much so. We've had there's a lot that we want the Burmese military to do.
ကျွန်တော်တို့ဆွေးနွေးနေပါတယ်။မြန်မာနိုင်ငံမှာကြေပြန့်တဲ့ပြည်ပြင်ပြောင်းလဲမှုအတွက်အားထုတ်တဲ့နေရာမှာမြန်မာစစ်တပ်ကိုကျွန်တော်တို့လှုပ်စေချင်တာတွေအများကြီးပါ။ကလေးစစ်သားအသုံးပြုမှုနဲ့အဓမ္မအလုတ်ခိုင်းစေနေတဲ့ပြဿနာတွေကိုအဓိကထားပြီးတော့သူတို့ကိုပြောခဲ့ပါတယ်။အပြောင်းလဲတချို့ရှိလာတာကိုလည်းမြင်ရပါတယ်။ပြန်လွတ်ပေးခဲ့တဲ့ကလေးစစ်သားယာနဲ့ချီရှိမယ်လို့ထင်ပါတယ်။နောက်ဒီကိစ္စနဲ့ပတ်သက်လို့လိုလိုလားလားဆွေးနွေးကြတာတွေတွေ့ရပါတယ်။ဒါပေမဲ့အများကြီးလွတ်ဖို့လိုတာတွေရှိနေပါသေးတယ်
။လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လနော့စကီနဲ့ Pacific ဒေသဆိုင်ရာ American ဒုတိယတပ်မှူးဗိုလ်ချုပ်ကြီး Anthony Crutchfield တို့မကြခင်ကပဲမြန်မာနိုင်ငံမှာစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒီအကြောင်းတွေအပါအဝင်လူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုကြည်ကြဲပြန့်ပြန့်ဆွေးနွေးကြတာကိုလည်းလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဆီယယ်ကကြားနာပွဲမှာပြောပြသွားပါတယ်။ကလေးစစ်သားအသုံးပြုမှုအဓမ္မအလုတ်ခိုင်းစေမှုတွေဟာအမေရိကန်ကအင်မတန်အလေးထားတဲ့ပြဿနာတွေဖြစ်လို့ဒီပြဿနာတွေကိုဆက်ပြီးတော့ကင်တွယ်ဖြေရှင်းသွားမယ်ဆိုတာကိုမြန်မာစစ်တပ်ကိုရှင်းရှင်းလင်းလင်းအသိပေးထားတယ်လို့ဆိုပါတယ်။ လူကုန်ကူးမှုတိုက်ဖျက်ရေးအထောက်အမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမေရိကန်အစိုးရက TR2 စောင့်ကြည့်အစ်စ်မှလောလောဆယ်သတ်မှတ်ထားပါတယ်တကယ်လို့အထောက်ဆောင်ရွက်မှုတွေမှာတိုးတက်မှုမရှိဘူးဆိုရင်တော့ TR3 အဆင့်ကိုရှော့ချမှာဖြစ်တယ်ဆိုတာကိုလည်းကြားနာပွဲသဘာပတိ Maryland ပြည်နယ်အထက်လွှတ်တော်အမတ် Benjamin Garden ကအခုလိုပြောကြားခဲ့ပါတယ
် There were 10 countries that are on tier 2 that remain on tier 2 so no progress made there are 4 countries that are on tier 2 watch list no progress made Burma Cambodia Marshall Islands
တရားတူအစ်စ်မှာပဲရှိနေပြီးအစ်စ်မတက်တဲ့နိုင်ငံ10နိုင်ငံရှိပါတယ်။ဘာတိုးတက်ပြောင်းလဲမှုမှမရှိပါဘူး။တရားတူစောင့်ကြည့်အစ်စ်မှာပဲရှိနေတဲ့နိုင်ငံကတော့4နိုင်ငံရှိပါတယ်။အဲ့ဒါကလည်းဘာမှအပြောင်းလဲမရှိပါဘူး။မြန်မာ၊ကမ်ဘောဒီးယား၊မာရှယ်ကျွန်းနိုင်ငံနဲ့ဆော်လမွန်ကျွန်းနိုင်ငံတွေဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေအနေနဲ့နောက်ထပ်တိုးတက်မှုတွေရှိမလာဘူးဆိုရင်တော့ဥရေယတရား3အစ်စ်ကိုရှော့ချရမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံသား၏ဌာနကလူကုန်ကူးမှုနှင့်ပတ်သက်တဲ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်တဲ့2000ခုနှစ်ထဲကစလို့မြန်မာနိုင်ငံဟာ TR3 အစိုးဆုံးအဆင့်မှသတ်မှတ်ခံခဲ့ရပြီးတော့လွန်ခဲ့တဲ့3နှစ်ကမှ TR2 စောင့်ကြည့်အဆင့်ကိုတိုးမြှင့်ခံခဲ့ရတာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နီပေါ၊ကမ်ဘောဒီးယား၊အင်ဒိုနီးရှားစတဲ့အာရှဒေသတွေကဆင်းရဲတဲ့နိုင်ငံတွေကလူတွေဟာလစာကောင်းကောင်းရပါမယ်ဆိုတဲ့အလေးအညာအမခံချက်တွေနဲ့အိမ်နီးချင်းနိုင်ငံတွေကအမြတ်ထုတ်တဲ့အလုပ်ရှင်တွေစီမှရောင်းစားခံရတာအလုပ်ရှင်တွေစီမှာအကျွေးတွေနစ်နေတာမျိုးနဲ့ကြုံနေကြရတာကိုလည်းနေရရွှေ့ပြောင်းမှုနဲ့လူကုန်ကူးမှုဆိုင်ရာစင်တာကအကြီးတန်းကျွမ်းကျင်သူနီဟာမစ္စရာကလည်းကြားနာပွဲမှာလာရောက်ထွက်ဆိုခဲ့ပါတယ်ဒီလိုဖြစ်နေတဲ့ပြဿနာတွေကိုအာဆီယံအသင်းကြီးအနေနဲ့ပို့ပြီးတော့ဖြေရှင်းနိုင်တယ်လို့ဖြေရှင်းဖို့လည်းတည်နေလို့လက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကပြောပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ဒေတာရင်းဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့ပတ်သက်တဲ့စာချုပ်တစ်ခုကိုအာဆီယံကရေးဆွဲနေတာမှာအမေရိကန်အစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့လည်းမစ္စတာမာဆီယယ်ကပြောကြားသွားခဲ့ပါတယ်။ဘဘပေါ်မှာအထမလှူအားပေးခိုင်းစေခံရသူပေါင်း 20.6 တန်းရှိနေတာမှာအာရှပစိဖစ်ဒေသက 17.8 တန်းရှိနေပါတယ်။အခုလိုမျိုးအာရှပစိဖစ်ဒေသထဲမှာတဝက်ကျော်ရှိနေတဲ့အတွက်ကမ္ဘာတဝန်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်အစိုးရရဲ့အထောက်အမှုတွေဟာထိရောက်မှုရှိရလားဆိုပြီးတော့ဒီကြားနာပွဲမှာပြန်လည်သုံးသပ်ခဲ့တာဖြစ်ပါတယ်ရှင်။
မဆုမြတ်မွန်ရဲ့တင်ပြချက်ပါရှင်အခုကတော့ကမ္ဘာဖလားဘောလုံးပွဲမှာအရင်းနှင်းခဲ့မှုအပေါ်ဘရာဇီးပရိသတ်ရဲ့တုံ့ပြန်မှုအပေါ်အမြင်သဘောထားတွေကိုစုစည်းတင်ပြပေးပါမယ်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားအကျိုးဘောလုံးပွဲပထမပွဲစဉ်မှာဂျာမနီအသင်းကအင်ရှင်ဘရာဇီးအသင်းကို9-6နဲ့အပြတ်အသတ်အနိုင်ရပြီးတော့ဘောလုံးပွဲကိုတက်သွားပါပြီဒီပွဲစဉ်အပေါ်မှာမြန်မာဘောလုံးလောကသားတွေနဲ့ပရိသတ်တွေမှလည်းအမြင်မျိုးမျိုးရှိနေကြပါတယ်အင်ရှင်ဘရာဇီးအသင်းရဲ့ပရိသတ်တွေဘရာဇီးအသင်းအပြတ်အသတ်ရှုံးနိမ့်ပေမဲ့တိတ်ခါရှိရှိနဲ့ပွဲစဉ်တစ်ပွဲလုံးအေးအေးချမ်းချမ်းအားပေးသွားတဲ့အပေါ်မှာတော့မြန်မာပရိသတ်တွေသာမကကဘာကပါအတူယူရမယ်ဖြစ်ရတဲ့ခုလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့ပြောခွင့်ရှိသူကပြောပါတယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်ပွဲစဉ်တစ်လျှောက်လုံးမှာဂျာမနီအသင်းကဘရာဇီးအသင်းကိုပြင်းထန်တဲ့တိုက်စစ်ထိုးပေါက်မှုတွေနဲ့ကစားသွားခဲ့တာပါနှစ်ပေါင်း80အတွင်းမှာဘရာဇီးအသင်းနေနဲ့ပထမဆုံးအကြိမ်ဂိုးပေါင်း9-6သွင်းခံရတာဖြစ်တယ်လို့ဂျာမနီသွင်းခဲ့တဲ့ဂိုးရေအတွက်ဟာကမ္ဘာဖလားဆီမီဖိုင်နယ်ပွဲစဉ်တစ်လျှောက်လုံးမှာလည်းအများဆုံးဖြစ်ခဲ့ပါတယ်ဘရာဇီးအသင်းနေနဲ့ဂျာမနီအသင်းကိုကွင်းလယ်ပိုင်းမှာလုံးဝမရှင်နိုင်ခဲ့တာကတော့ဒီပွဲရဲ့အဆုံးအဖြတ်တစ်ခုဖြစ်တယ်လို့ရှုမြင်သူအများအပြားရှိနေပါတယ်ကွင်းလယ်ပိုင်းမှာဒီနေ့အသင်းကိုနှိုင်းယှဉ်ကြည့်တဲ့နေရာမှာဂျာမနီရဲ့စုပွဲမှုဟာဘရာဇီးကွင်းလယ်ထက်တောင်းတင်းတာကြောင့်အခုလိုဂိုးပြတ်သွားတာလို့ရှုမြင်သူကတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့နီစနစ်ဒါရိုက်တာလည်းဖြစ်မြန်မာလိုက်ပြီးစဉ်ဘောလုံးသမားဟောင်းတူဦးလည်းဖြစ်တဲ့ဦးတင်မြင့်အောင်ဖြစ်ပါတယ်
အော်ကျွန်တော်တို့ကဟိုပေါ့ဗျာဘေးရမစူပေါ့ဗျာကျွန်တော်တို့ကလူမာတိတိုင်းပဲလူကခအရေးကြီးဆုံးပဲလေဟုတ်ကဲ့ဆိုတဲ့အခါကျတော့ကျွန်တော်ဘောလုံးမှာပိုအရေးကြီးတယ်ဗျာဒါပေမဲ့ပထမဆုံးကျွန်တော်တို့စဉ်းစားမှာဂိုးမပေးရဖို့အတွက်ကိုပြင်ဆင်ရမယ်ပြီးတော့လို့ရှိရင်ကျွန်တော်တို့ကဂိုးရဖို့အတွက်ကိုကျွန်တော်တို့ကြိုးစားရမှာပေါ့နော်ဟိုကိုယ် safe side ကလေးကိုကျွန်တော်တို့ယူတာပေါ့နော်နောက်တစ်ခုကကျွန်တော်ကတော့မီဒီယာဆရာတွေကတော့သူရဲ့ဒီ old strategy เนี่ยသူတို့လုပ်နေကြတာပေါ့เนาะကျွန်တော်ရဲ့ strategy ကတော့ queen လေကိုကျွန်တော်အားတာခြင်းတယ် defensive လုပ်တဲ့ခါမှာလဲ queen လေမှာတိတိကျကျနဲ့ကျွန်တော်တို့လုပ်ချင်ခြင်းတယ်အဲ့တော့ Germany ကကြတော့သူတို့ကသူတို့ zone defending တဲ့ zone ကိုရောက်မခံမဲနဲ့ queen လေမှာပဲသူတို့ကဒီ defending ကိုဟိုရအောင်ဖြစ်တယ်ပြီးတော့လို့ရှိရင်အဲ့ဒီမှာပဲသူတို့ကဟိုဘလို့ရတဲ့အချိန်မှာလဲအမြန်နှုံးနေတယ်တွားတာကိုဂျာမနီကမခံနိုင်တာဖြစ်နေလို့ကျွန်တော်တို့သုံးသပ်
ပွဲစလို့ပထမပိုင်းမိနစ်30အတွင်းမှာပဲဂျာမနီဟာစုစုပေါင်း5ဂိုးသွင်းယူနိုင်ထားတာပါ။2ဂိုးကိုတိုနီခရုစ်ကသွင်းယူခဲ့ပြီးတော့နီကိုလတ်စ်ကလော့စ်က2ဂိုးသွင်းယူခဲ့ပါတယ်။သူဟာကမ္ဘာ့ဖလားပွဲစဉ်တစ်လျှောက်မှာ16ဂိုးသွင်းယူခဲ့ပြီးတော့ဂိုးအများဆုံးသွင်းနိုင်သူလည်းဖြစ်သွားပါတယ်။ဂျန်နက်ဂိုးတွေကတော့ချက်စီသင်းရဲ့တိုက်စင်မှုရှာရယ်၊ဘိုင်ယန်မြူနစ်ကစားသမားသောမတ်စ်မူလာနဲ့ရီယယ်ကွင်းလလူကာဒရီယာတို့ကသွင်းယူခဲ့တာဖြစ်ပါတယ်။ ဒီဘွဲမှာတခုချီးကျူးစရာကောင်းတာကတော့အင်ရှင်ဘရာဇီးတင်းရဲ့ပြည်သက်တွေဖြစ်ပါတယ်ပြည်သက်တွေဟာသူတို့အသင်းပထမအိမ်မှာဂိုးပြတ်ရှုံးနေပေမဲ့လည်းစီကန်ရှိရှိနဲ့ပြိုင်ပွဲပြီးတဲ့အထိတစ်ဖက်အသင်းကိုတိုက်ခိုက်တာစော်ကားတာမျိုးမလုပ်ခဲ့တာကတော့ထင်ရှားတဲ့အဖြစ်အပျက်တစ်ခုဖြစ်ခဲ့ပါတယ်ဘောလုံးဘွဲကိုအားပေးတဲ့နေရာမှာအခုလိုပဲဘရာဇီးပြည်သက်တွေကအဆင်ရှိရှိအားပေးခဲ့တဲ့အတွက်ကမ္ဘာဘောလုံးပြည်သက်တွေအနေနဲ့အတူယူဖို့ကောင်းတယ်လို့ဦးတင်မြောင်ကဆက်ပြောပါတယ
်ဒီဥစ္စာကတော့ကျွန်တော်တို့ဒီကမ္ဘာလုံးမှာရှိတဲ့ကျွန်တော်တို့ပြည်သက်တွေပေါ့နော်ဘောလုံးချစ်တဲ့လူတွေပြည်သက်တွေဟာဒီရဲ့ကမ္ဘာဖလားဖို့မှာဒီဘရာဇီးဖြစ်ခဲ့တဲ့ပြည်သက်တွေကိုကြည့်ပြီးတော့အတူယူပါလိမ့်မယ်ဒါတွေလို့လည်းဆိုတော့ခင်ဗျာသူ emotional ချိန်နိုင်တာပေါ့နော်အဲ့ဒါကဘာလဲကျွန်တော်ဘရာဇီးလိုဘောလုံးချစ်တဲ့ country မှာဘောလုံးပဲအဓိကအားလုံးစိုက်ပြီးတော့ကျန်တဲ့အာဂါဒတွေဘာမှမထားဘဲနဲ့သူတို့စိတ်နဲ့ချင်းချင်းနဲ့အားပေးသွားဆိုတော့ပေါ်လွင်တာပေါ့နော်အဲ့တော့ကျွန်တော်တို့ဒီကဘာမှာရှိတဲ့အားလုံးကလည်းဒီဘရာဇီးရဲ့ဒီပြည်သက်တွေရဲ့ပြုမှုပုံကိုတော့သူကိုသိနေ
ဘရာဇီးတင်းဟာကဘာကျော်တိုက်စစ်မှုနေမာနဲ့အသင်းကပတိန်ဆင်းဝါတို့ဟာဒီပွဲမှာတရားပြဿနာနဲ့ပွဲပယ်ပြစ်ဒဏ်တွေကြောင့်ကစားခွင့်မရခဲ့ပါဘူးဒီအချက်ကလည်းဘရာဇီးအသင်းအတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့မြန်မာလိုက်ရွေးစဉ်ဘောလုံးအသင်းရဲ့တိုက်စစ်မှုကိုကျော်ကိုကသုံးသပ်ပါတယ
်ဒါကတော့မအောင်မြင်ဘူးဆိုတာဒီပွဲရဲ့အဖြေကဒီဘရာဇီးရဲ့ပွဲအဖြေကတော့ဒီအထူးသဖြင့်တော့နေမားပေါ့နော်နေမားရဲ့သူတို့နောက်ခံလို့တရားကိုစီးပါတယ်သူတို့မပါမှုကလည်းအသင်းကိုတော်တော်လေးကြိုင်သွားတယ်ပေါ့နော်ပါလို့လေဆိုတော့သူတို့ပါနေနေမားပါနေရောအနည်းဆုံးတော့200လောက်ကသူတို့အအောင်ဆိုင်နေရမယ်အဲ့တော့နေမားဘောလုံးလက်ခံရရှိပြီဆိုရင်ကိုသူတို့200လောက်အလုံးရှုံနေမှာမောင်မြင်းဆိုတာလည်းအဲ့လိုမျိုးသူတို့နေမားမပါခဲ့တော့ဒီ injury ရလို့မပါခဲ့လို့ဘွဲ့ဖြစ်ရသူမျိုးပြောင်းသွားတယ်ဆိုလဲဟောပြောလို့ရတယ်ပေါ့နော်
ဒီကနေ့ပေါ်ကူးနေမှာကစားမဲ့ Netherlands နဲ့ Argentina ပြိုင်ပွဲမှာဆိုရင်လဲနောက်ထပ် Latin America အသင်းတစ်သင်းနဲ့ Europa တိုက်အသင်းတစ်သင်းတို့ရှင်ပြိုင်မဲ့ပွဲလဲဖြစ်ပါတယ်ဒီဘွဲမှာဆိုရင်လည်းကမ္ဘာအဆင့်ကစားသမားတူဦးဖြစ်တဲ့ Messi ပါတဲ့ Argentina အသင်းအနိုင်ရဖို့ထက်စုဖွဲ့မှုတာတဲ့ Netherlands အသင်းကပဲအနိုင်ရမယ်လို့ The Voice သတင်းဂျာနယ်ရဲ့အားကစားသတင်းတော်ကိုစီတူအောင်မျိုးကျော်ကသုံးသပ်ပါတယ်
။ဒီ Argentina ရောဒီဂျန်ဝဲတစ်ချောက်လုံးပေါ့နော် Messi ကပဲဒီကဦးဆောင်စကားနေရပေါ့။ဒါပေမဲ့ Messi ကဒီ Barcelona မှာထက်ဆိုင်သူကဒီကွင်းလေးကြီးကစားနေရလေတွေ့ရတယ်ဆိုတော့သူ့အနေနဲ့ဝလုံးထုတ်နေပေါ့နော်။ဒီခုနောက်ပိုင်းကွေးကြီးမှာသူ့ကိုပဲလို့အဓိကထားပြီးကပ်ပြီးကစားသွားခဲ့မယ်ဆိုရင်တော့မက်ဆီကိုအားကိုးနေအာဂျင်တီးနားလည်းရလည်းမကောင်းနိုင်ဘူးကြာ။ဒါပေမဲ့ဟော်လန်မှာကျတော့ရော်ဘန်တို့ဆမ်မာတီတို့ပေါ့နော်။နောက်ဒီလူငယ်ကစားမကြီးလည်းရှိနေပြီးတော့ဟော်လန်ပဲအားတာကိုများရကြ
။ဘရာဇီးအသင်းကိုထိုက်ရိုက်တဲ့အနိုင်ရခဲ့တဲ့ဂျာမနီအသင်းဟာဆိုရင်အာဂျင်တီးနားနဲ့နယ်သာလန်ပွဲစဉ်ကအနိုင်ရတဲ့အသင်းနဲ့ဇူလိုင်လ13ရက်နေ့မှာဘရာဇီးမြို့တော်ရီယိုဒီဂျနီရိုမြို့မှာဘလူးဝဲကန်ရမှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်။တရုတ်ဟာအာရှဒေသမှာစီးပွားရေးအရာရောစစ်ရေးအရာပါပို့ပြီးဩဇာညောင်းဖို့အစဉ်တစိုက်တိုးမြှင့်လှုံ့ဆော်နေတာပါ။ဒါပေမဲ့ဒီရဲ့တက်ရောက်မှုကတော့ဒီထက်ပိုပြီးတော့ကျေပြန့်နေနိုင်ပါတယ်။အထူးသဖြင့်အာဖရိကမှာနိုင်ငံခြားအထောက်အကူရင်းနှီးမြှုပ်နှံမှုတွေကနေတဆင့်တက်ရောက်မှုရှိနေတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက်ရှန်နွန်ဘန်ဆန်ဗီဂျင်းမြို့တော်ကနေသတင်းပေးပို့လာပါရဲ့ရှင်။လက်တလုံးလာပိုင်းနဲ့အတွင်းမှာပဲတရုတ်အရာရှိတွေကပိုးလမ်းမကြီးတွေလို့ခေါ်တဲ့ကုန်းသွေးရင်းနဲ့ယဉ်ကျေးမှုဖလဲရလမ်းသစ်တွေပေါ်ဆောင်ရေးတွုံးမြင့်လှုပ်ဆောင်လာနေကြပါတယ်။အနာဂတ်မှာတရုတ်နယ်ပြင်ပကမ္ဘာတို့ရဲ့စီးပွားရေးအရာတစ်စီးတစ်လုံးနဲ့ဖြစ်စီမယ်လို့မျှော်လင့်နေကြတဲ့ဒီပိုးလမ်းမကြီးတွေကတစ်ခုကတော့ကုန်းလမ်းကြောင်းဖြစ်ပြီးနောက်တစ်ခုကတော့ရေလမ်းကြောင်းဖြစ်ပါတယ်။ဒီနေရာဒီအစောပိုင်းတုန်းကပိုးလမ်းမကြီးစီးပွားရေးရပ်ဝန်းဆိုင်ရာမီဒီယာပူးပေါင်းဆောင်ရွက်ရေးညီလာခံကိုတရုတ်တို့ကမတီကျင်းပခဲ့ပါတယ်။တရုတ်နိုင်ငံပိုင်မီဒီယာတွေကတော့ဒီညီလာခံကဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေပေါ်ဆောင်ရင်ပိုးလမ်းမကြီးတွေအသက်ဝင်လာစေဖို့လို့ဖော်ပြကြပါတယ်။မူလပိုးလမ်းမကြီးကတော့ရှေးဟောင်းကုန်သွယ်ရေးလမ်းကြောင်းဖြစ်ပြီးအာရှဒေတာကအဓိကစီးပွားရေးသမားကြီးတွေဥရောပနဲ့မြေထဲပင်လယ်ဒေတာတွေကကုန်သွယ်ဘက်တွေနဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။ Alice Ekman ကတော့ပြင်သစ် Institute နိုင်ငံတကာဆက်ဆံရေးဌာနကတရုတ်အရေးလေ့လာသူဖြစ်ပါတယ်။
We have seen repetition on
ရေချောင်းပိုးလမ်းမကြီးနဲ့ပိုးလမ်းမကြီးစီးပွားရေးရပ်ဝန်းဆိုတဲ့အယူအဆပေါ်မှာထပ်ပြန်တလဲလဲပြောဆိုမှုတွေမရမကတောင်းဆိုမှုတွေကိုတွေ့နေရပြီးတော့ဒီပေါ်မှာဖွံ့ဖြိုးရေးအတွက်အသေးစိတ်ပြုဟာတရက်ဒါမှမဟုတ်ရင်လည်းဒေသတွင်းမူဝါဒတွေကိုလမ်းညွှန်မှုဖြစ်လာနိုင်တဲ့သဘောတူညီမှုတိတ်တခုဖြစ်တည်လာရေးကိုအလေးပေးဆောင်ရွက်မှုတစ်ခုကျင်းပလာနိုင်ပါတယ်
ဒီမဟာဗျူဟာကအစ်စ်တော်မဟုတ်ပါဘူးဒါပေမဲ့တရုတ်ဘက်ကပိုးလမ်းမကြီးစီးပွားရေးရပ်ဝန်းတစ်ခုထူထောင်နေတာကိုဦးစားပေးအဆင့်အတန်းတစ်ခုတတ်မှတ်မြင့်တင်နေတာဖြစ်ပါတယ်လို့လည်းသူမကပြောပါတယ
် So why I think this topic is of relevance
ဒီကိစ္စကဆက်ဆက်မှုရှိတယ်လို့ကျွန်မယူဆရတဲ့အကြောင်းရင်းကတော့ဒေသတွင်းမှာအရင်တရုတ်ကောင်စာဟူကျင်းတောင်လက်ထက်တုန်းကထက်အခုအခါမှာဒီကိစ္စကိုဦးစားပေးအဖြစ်တရားဝင်ဖော်ပြနေကြတာကြောင့်ပါ
ဒ တရုတ်တို့ကတော့ဒေတာရင်းတစ်ခုလုံးမှာကုန်သွယ်ရေးသဘောတူညီမှုတွေနဲ့အခြေခံအဆောက်အုံပိုင်းတိုးမြှင့်ဖို့အတွက်ဒီရှေးဟောင်းကုန်သွယ်ရေးပိုးလမ်းမကြီးတွေကိုပြန်လည်ဖော်ဆောင်နေတာဖြစ်ပါတယ်။ကုန်းချောင်းပိုးလမ်းမကြီးအစ်စ်ကိုတော့ဗဟိုအာရှဒေတာကနေအီရန်မြောက်ပိုင်းဒီကနေတဆင့်အီရတ်၊ဆီးရီးယား၊တူရကီတို့ကိုဖြတ်ပြီးဥရောပမှာအဆုံးသတ်ဖို့တရုတ်တာဝန်ရှိသူတွေကမျှော်မှန်းနေကြတာပါ။ရေချောင်းပိုးလမ်းမကြီးကတော့မလက္ခရေးလက်ချားကနေအိန္ဒိယ၊ကင်ညာတို့ကနေတဆင့်အာဖရိကကျွဲကြိုဒေတာဒီနောက်မြေထဲပင်လယ်ကိုဖြတ်ပြီးကုန်းလမ်းချောင်းပိုးလမ်းမကြီးနဲ့ဗီယက်နာမှာဆုံတွေ့ကြမှာဖြစ်ပါတယ်။ရှေးခေတ်တရုတ်ခေါင်းဆောင်တွေကတော့သူတို့ရဲ့ကုန်းသွယ်ရေးလမ်းကြောင်းတွေကိုကာကွယ်ဖို့နဲ့ကုန်းသွယ်ရေးကိုအသေးအချာချောချောမွေ့မွေ့ဖြစ်စေဖို့အတွက်ကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ကြတာမို့အခုလမ်းကြောင်းအစ်တွေဟာလည်းခြားနားမှုရှိမှာမဟုတ်ဘူးလို့လေးလာသူတို့ကပြောကြပါတယ်။တရုတ်တို့ဟာတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားမှုတွေလိုတင်းမာတဲ့ရှေးရိုးဆောင်ရွက်ချက်တွေနဲ့အာဖရိကနိုင်ငံတွေကိုအထောက်အပံ့တွေတိုးပေးနေတာလို့အနုနီးနဲ့ရှေးရိုးဆောင်ရွက်မှုတွေလှုံ့ဆော်ပြီးကုန်သွယ်ရေးလမ်းကြောင်းတွေတလျှောက်ရဲရဲတင်းတင်းတိုးမြင့်လှုံ့ဆော်လာနေတယ်လို့အက်ကမန်ကပြောပါတယ်။တရုတ်ရဲ့နိုင်ငံတကာအထောက်အပံ့တွေကလည်းစားနပ်ရိက္ခာအခြေခံအဆောက်အုံတွေကောင်းမွန်လာရေးတို့လိုထောက်ပံ့မှုတွေကိုစတင်ခြင်းပြီးအလို့အကိုင်းအခွင့်အလမ်းဖော်ဆောင်ပေးတာတွေလိုအခြေခံလူရန်းစားတွေရဲ့အခက်အခဲတွေကိုပို့ပြီးတော့ကင်တွယ်လာတယ်လို့ပြောလာသူကတော့ကုလဖွံ့ဖြိုးရေးအစီအစဉ်ကစတီဗင်ဆေဗေးဖြစ်ပါတယ
် So I think what we've seen is a lot of governments gradually saying
ဒီလိုထောက်ပံ့တာတွေဟာတိတ်ကိုအထောက်ကူဖြစ်ပါတယ်လို့အစိုးရတော်တော်များများကပြောနေကြတာကိုကျွန်တော်တို့တွေ့ရပါတယ်စိုက်ပျိုးရေးလေ့ကျင့်ရေးစင်တာတွေထူထောင်ပေးတာဆရာဝန်တွေမွေးထုတ်ပေးတာအစိုးရအဆောက်အုံတွေဆောက်လုပ်ပေးတာစတာတွေပေါ့ဗျာဒါပေမဲ့အခြေခံလူရန်စားအတွင်းစည်ရဲမွေးတည်မှုရှော့ချရေးဆိုတဲ့အပေါ်မှာတိုက်ရိုက်တက်ရောက်မှုပိုရှိတဲ့ကိစ္စတွေကိုလုပ်ဖို့ကျွန်တော်တို့ကမျှော်လင့်နေကြတာပ
ါတရုတ်တို့ကဒီနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းကိုပြန်လည်ဖော်ဆောင်လာတာဟာဆိုရင်တရုတ်ရဲ့အမျိုးသားမဟာဗျူဟာနဲ့ရှေ့မကြီးနောက်မကြီးဖြစ်နေတဲ့အပေါ်မှာတော့သုံးသက်သူတချို့ကသတိထားနေကြပါတယ်ဟောင်ကောင်တက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနကတွဲဖက်ပါမောက်ခဘယ်ရီဆော့မန်ကတော့အခုလိုဆိုလာပါတယ်
there's hardly anywhere where there isn't a significant impact from this
ဒီကိစ္စကကျွန်းသွေးကျွန်းမွားကဆက်လို့အိန္ဒိယလိုဖွံ့ဖြိုးဆဲနိုင်ငံကြီးတွေအစုံတက်ရောက်မှုမရှိဘဲနေမှာတော့မဟုတ်ပါဘူးဒါကတရုတ်ရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းလားဆိုတာကတော့တိတ်ကိုမေးချင်စရာကောင်းတဲ့မေးခွန်းပါကျွန်တော်မြင်တာကတော့ဒါကမဟာဗျူဟာတစ်ခုကိုတိုက်ဖြစ်မဲ့နည်းလမ်းတွေသာဖြစ်ပုံရပါတယ်တရုတ်မှာကတော့လူထုတော်များကမဟာဗျူဟာတွေကိုအစိုးပြုနေကြပြီးတရုတ်ဘုအစိုးရဘက်ကတော့ချမှတ်ထားတဲ့မဟာဗျူဟာဆိုလို့မရှိပါဘူ
းဒီမူဝါဒတွေတဲကတချို့ကတော့တရုတ်အနေနဲ့ကြံကဘာနဲ့ဘလို့အကောင်းဆုံးထိတွေ့ဆက်ဆံမလဲဆိုတဲ့အပေါ်မှာအစိုးရတာဝန်ရှိသူတွေစီးပွားရေးသမားတွေနဲ့ပညာရှင်တွေကပေးနေတဲ့စိတ်ကူးတွေအပေါ်မှာအခြေခံထားတာဖြစ်တယ်လို့လဲဆော့မန်ကပြောပါတယ်ရှင်ဒီ OE ဘုတ်ထူးညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးနေတဲ့ BOE ညနေပိုင်းရေဒီယိုအစီအစဉ်တွေကလည်းမကြာခင်မှာပြီးဆုံးတော့မှာပါဒီညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ်ရှင်
နောက်ကိုရီးယားနိုင်ငံကအရှိတ်ကန်လွန်ပင်လယ်တဲကိုတာတိုပစ်ဒုံးကျည်နှစ်စင်းဆက်သက်ပစ်လွတ်ခဲ့တာမှာတောင်ကိုရီးယားတို့ကရှေ့ပင်လယ်ဂျပန်ပင်လယ်လို့တည်တည်ခေါ်ကြတဲ့ပင်လယ်ရေပြင်တဲကိုဒုံးကျည်တွေကျခဲ့ပါတယ်။အဲ့ဒီဆက်သက်မှုကိုဂျပန်ဆိုယာကပြစ်တင်ရှုံချလိုက်ပါတယ်။အခုဒီချိန်နဲ့ဆိုရင်တော့ဒီသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်ထွဲမှာမြောက်ကိုရီးယားက၄ချိန်မြောက်ဒုံးကျည်ပစ်လွတ်ဆက်သက်တာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားထိတ်တဲ့ပြပခါတွေဖြစ်မယ်ဆိုရင်တေချာပေါက်ကိုဘေးအန္တရာယ်ကျရောက်လိမ့်မယ်လို့နှစ်ပတ်လည်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲဖွင့်ပွဲနေ့မှာသမရရှိချင်းပင်တရုတ်သမ္မတရှီကျင်းပင်ကပြောလိုက်ပါတယ်ဘေကျင်းမြို့တော်မှာဒီကနေ့စတင်တဲ့နှစ်ရက်ကြာဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေအလေးထားဆွေးနွေးကြမှာဖြစ်ပါတယ်ရှင်အင်ဒိုနီးရှားနိုင်ငံမှာအကြိမ်နဲ့ရှင်ပြိုင်ခဲ့ကြတဲ့သမ္မတရွေးကောက်ပွဲမှာတော့ရွေးကောက်ပွဲဝင်သူသမ္မတကိုယ်စားလှယ်လောင်းနှစ်ဦးစလုံးကသူတို့အနိုင်ရတယ်လို့ဒီကနေ့ကြေညာလိုက်ကြပါတယ်တခါကာဇာကမ်းမြောက်ဒေသကိုအစ္စရေးတို့ကဒီကနေ့ဆက်ပြီးတော့စစ်ဆင်တိုက်ခတ်နေတာနဲ့အများလူပေါင်း24ယောက်ထဲမှာ ਨੇ သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းတို့ကအစ္စရေးပြစ်မှတ်တွေကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အခုလိုစစ်ဆင်တိုက်ခိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမ်မွန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ်ရှင်။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.